ုစင်းနှုတ်ကြဆင်ရေးဆန္ဒပြခဲ့တဲ့ကုထင်ကျော်ကိုဒီကနေ့ရန်ကုန်မြို့အင်းစိန်တရားရုံးမှာတရားရုံးတင်ဆက်ဆေးဖို့ရက်ချင်းပေးထားတဲ့နေ့မှာပဲဥပဒေကြောင်းအရအကာအကွယ်ပေးဖို့အမှုကိုလိုက်ပါကူညီပေးနေတဲ့ရှေ့နေတွေကစူးစမ်းခဲ့ပေမဲ့မရခဲ့ဘူးလို့သိရပါဗျ။ထိန်းသိမ်းခံထားရတာ3လကျော်ရှိနေပြီဖြစ်တဲ့ကုထင်ကျော်ရဲ့နောက်ဆုံးတရားခွင်အခြေအနေတွေကိုစုံစမ်းထားတဲ့ကောင်လုံးကဆက်ပြောပြပါအောင်ခင်ဗျ။
ဟုတ်ကဲ့ပါ။ကုံစင်းလုံးကြဆင်းရေးဆန္ဒပြပွဲလေးကိုဥဆောင်ခဲ့သူလို့လူသိများတဲ့ကိုထင်ကျော်တယောက်သူ့ကိုထိမ့်သိမ့်ထားတဲ့အင်းစိန်ထောင်မှာရုံးတင်စစ်ဆေးဖို့ချိန်ဆထားတဲ့အတွက်အမှုမှလိုက်ပါကူညီဖို့ရှင်းနေတွေကတွားရောက်တွေ့ဆုံခဲ့ပေမဲ့အာဏာပိုင်တွေကခွင့်မပြုခဲ့တာကြောင့်ဥပဒေကြောင်းအရအကူအညီမပေးနိုင်ပဲဖြစ်ခဲ့ရတာပါ။အမှုအတွက်ဒီကနေ့အင်းစိန်ထောင်ကိုတွားရောက်ပြီးကိုထင်ကျော်နဲ့တွေ့ဆုံဖို့ကြိုးပမ်းခဲ့တာမအောင်မမြင်ဖြစ်ခဲ့ရတဲ့အကြောင်းကိုတော့ဗဟိုတရားရုံးချုပ်ရှင်းနေဦးအောင်သိန်းကအခုလိုပြောပြပါတယ်။
အဲဒီနေ့ကျွန်တော်ကိုထင်ကျော်ယုံထုတ်မဲ့ယုံကြည်နေပေါ့ဗျာအဲ့တော့အင်းစိန်ထောင်ကိုကျွန်တော်ဆယ်နာရီလောက်ရောက်သွားကြတယ်သွားပြီးတော့ကျွန်တော်တို့ကကိုထင်ကျော်ရဲ့ရှင်းနေပါပါအကျိုးရအောင်ဆိုပြီးတော့ကျွန်တော်ကထောင်ထဲကိုကျွန်တော်တို့ကထောင်ပိုင်းရှိကိုစာရေးပြီးတော့ကိုထင်ကျော်ရဲ့ရှင်းနေကိုယ်စားလွှဲစားရယူထားပေးဖို့ဆိုပြီးကျွန်တော်လျှောက်လာတင်တယ်တင်ပြီးကျွန်တော်စောင့်နေတော့12နာရီခွဲလောက်ကြတော့ဗပဲရမြို့နယ်တရားသူကြီးရဲ့နောက်ပြီးဥပဒေအရာရှိရောက်လာတယ်အရောက်လာပြီးတော့နောက်ခါအဲဒူရဲအုပ်ကျော်တက်ဆိုတော့ဗပဲတန်းရဲစခန်းကတရေလူပေါ့လေအသူလည်းရောက်လာတယ်ပေါ့ရောက်တော့ကျွန်တော်ဆက်ဆောင်နေတာပေါ့ဗျာအပြင်အဲအင်းစိန်ထောင်ရဲ့ထောင်အနီးနားမှာရှိတဲ့ကပ်ရဲ့တရားရုံးမှာရုံးထုတ်မယ်ဆိုတော့ကျွန်တော်ဆောင်နေတာပေါ့အဲ2နာရီခွဲလောက်ကြတော့သူတို့ကိုအဲအချင်းကျော်အပြင်မထုတ်လာတော့မထက်ထောင်ဘူးအတွင်းထဲမှာပေါ့ထောင်အတွင်းထဲမှာရုံးထိုင်ပြီးတော့ယမန်ပေးဖို့သူတို့လုပ်တယ်တရားရုံးရုံးချင်းယမန်ပေါ့နော်တရားသူကြီးနဲ့အဲဒီဥပဒေအရရှိနဲ့ဒီတရားလိုပဲဝင်ဝင်ပေးပြီးတော့အဲကျွန်တော်ရှင်းနေကျွန်တော်နဲ့ကိုခင်မောင်ရှင်ကတော့ဝင်ဝင်မပေးဘူးပေါ့နော်မပေးတော့နောက်ယုံကျင်းဆိုတာဘယ်နဲ့ယုံကျင်းဆိုတာကျွန်တော်သိစရာအကြောင်းမရှိတော့ဘူးပေါ့အဲလိုအခြေအနေမျိုးဒီနေ့ကြုံတွေ့ခဲ့ရပါတယ
်ဒီလိုအခြေအနေမျိုးမှာကိုထင်ကျော်ဟာဥပဒေကြောင်းအရရနိုင်တဲ့အခွင့်အရေးတွေဆုံးရှုံးနေရတယ်လို့လည်းဥအောင်သိန်းကဆက်ပြောပါတယ
်တိကျပြကိုထင်ကျော်ဟာအခုကရဲရမှန်မဟုတ်ဘူးပြတရားရုံးကရမှန်ပေးတာဗျတရားရုံးကတရားသူကြီးကိုယ်တိုင်ထောင်အတွင်းထဲဝင်ပြီးရမန်ပေးတဲ့ကိစ္စဒါဒါဝင်နဲ့ဆိုရင်ပထမတစ်ချိန်ဒုတိယချိန်နှစ်ချိန်ရှိပြီပေါ့ဗျာပထမတစ်ချိန်ကယုံတင်တယ်နောက်တစ်ချိန်ကတရားရုံးထုတ်မယ်ဗပန်းမြို့နယ်တရားရုံးစုပေါင်းရုံးမှာထုတ်မယ်ဆိုမထုတ်ဖြစ်ဘူးမထုတ်ဖြစ်တော့ထောင်ထဲမှာသွားပြီးတော့အဲ့ဒါတရားသူကြီးကရမန်ပေးတယ်အော်ဒီနေ့လေတရားသူကြီးကိုယ်တိုင်ထောင်ထဲကိုသွားပြီးရမန်ပေးရတယ်ပေါ့နော်အဲ့ကျွန်တော်ကအမှုစစ်တာမစစ်တာတပိုင်းပေါ့ဗျာဥပဒေပါအခွင့်အရေးအနေနဲ့တော့ကျွန်တော်ရှင်းနေတဲ့အနေနဲ့ဒီတရားခံဖြစ်သူဆွဆဲခံသူရှိရရှင်းနေပါပါဥစွာကျွန်တော်ရောက်ဝင်ရှိတယ်နှစ်ချက်တရားရုံးပေါ်မှာကျွန်တော်တင်ပြတင်တာတင်ပြခွင့်ရှိတယ်ပေါ့ဆိုတော့အဲ့ဒါလေးမရတဲ့တွေ့ကိုထင်ကျော်အနေနဲ့ဥပဒေပါအခွင့်အရေးဆိုးရှုံးတယ်လို့ကျွန်တော်မြင်တယ
်အခုတရားခွင့်နဲ့ရင်ဆိုင်နေရတဲ့ကိုထင်ကျော်ဟာထိမ့်သိမ့်ခံနေရစင်မှာတောက်လျှောက်ဆိုသလိုအစံအခံဆန္ဒပြနေခဲ့တာပါကိုထင်ကျော်ရဲ့အခြေအနေနဲ့ပတ်သက်လို့ဒီကနေ့ကိုယ်တိုင်တွေ့ခွင့်မရခဲ့ပေမဲ့မကြသေးရင်ကကိုယ်တိုင်တွေ့ခွင့်ရခဲ့တဲ့ဇနီးတွေရဲ့ပြောပြချက်တွေကိုကိုကပြီးရှင်းနေရည်ဥအောင်သိန်းကအခုလိုပြောပြပါသေးတယ
်။အဲ့ဒါ2ရက်လောက်ကသူ့အိမ်ကသွားသူ့ဇနီးသွားတွေ့တယ်လို့ပြောတယ်။အဲထောင်ဝင်စားတို့တွေတော့ဟာပေါ့မယူဘူးပေါ့နော်ဆက်လိုက်ပဲ secret ပဲယူလိုက်တယ်ပေါ့။အဲသူ hunger strike ဆက်လုပ်နေတဲ့သဘောမျိုးလို့သူအသူ့ဇနီးပြောပြလို့ပြီးရတာပဲ
။ကုန်စင်းလုံးချက်စင်းရေးဆန္ဒပြပွဲတွေမှာဥဆောင်ခဲ့သူကိုထင်ကျော်ရဲ့တရားခွင်နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ဒီကနေ့အင်းစိန်ထောင်ကိုတွားရောက်တွေ့ဆုံဖို့ကြိုးပမ်းခဲ့တဲ့ဗဟိုတရားရုံးချုပ်ရှင်းနေကြီးဦးအောင်သိန်းကပြောပြသွားတာပါခင်ဗျာ။